ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပခဲ့တဲ့2020တိုကျိုအိုလံပစ်ပွဲတော်နောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့ကပြိုင်ပွဲတွေမှာအမေရိကန်အားကစားသမားတွေကရွှေတံဆိပ်3ခုထပ်မံဆွတ်ခွခဲ့ပြီးတဲ့နောက်မှာတော့ရွှေတံဆိပ်38ခုရထားတဲ့တရုတ်ကိုကျော်ပြီးရွှေတံဆိပ်39ခုနဲ့အမေရိကန်တို့ကအိုလံပစ်ရွှေတံဆိပ်အများဆုံးရရှိခဲ့ပါတယ်။အမေရိကန်ကရွှေငွေနဲ့ကြေးတံဆိပ်စုစုပေါင်း113ခုရရှိခဲ့ပြီးရွှေတံဆိပ်အများဆုံးအပြင်စုစုပေါင်းစုတံဆိပ်အများဆုံးလည်းဖြစ်ခဲ့ပါတယ်။တရုတ်ကစုတံဆိပ်စုစုပေါင်း88ခု၊ရုရှားအားကစားသမားတွေကစုတံဆိပ်82ခုဗြိတိန်ကစုတစိတ်65ခုရခဲ့ပြီးအင်ရှင်ဂျပန်ကစုတစိတ်စုစုပေါင်း58ခုရရှိခဲ့ပါတယ်။အမေရိကန်သမ္မတကတော့ဂျေးဘိုင်ဒင်ကျင်းပခဲ့တဲ့အမေရိကန်အိုလံပစ်အားကစားသမားတွေနဲ့စနေနေ့ညနေခင်းအွန်လိုင်းကတွေ့ဆုံပွဲမှာအားကစားသမားတွေအတွက်သိက္ခာပုဒ်ကိုဂုဏ်ယူကြောင်းသမ္မတဘိုင်ဒင်ကပြောဆိုခဲ့ပါတယ်ရှင်။